ဒီလ18ရက်နေ့တရုတ်သမ္မတရှီကျင်းပင်မြန်မာပြည်လာမဲ့ခီးစဉ်ကိုမြန်မာပြည်သူတချို့ကအာရဝံသာဖြစ်နေကြပြီးတချို့ကစိုးရိမ်ပူပန်နေကြပါတယ်။တူညီတဲ့အချက်ကတော့အဲ့ဒီသူတွေအားလုံးဟာမြန်မာပြည်ကိုချစ်သူတွေပါပဲခင်ဗျာ။စိုက်ဆရာဟင်းလက်ကကြိုဆိုသူပါ
။ရေးကြီးရစာချုပ်55ခုထုတ်မှာပေါ့နော်။ကျွန်တော်တို့တည်ထားတာကတော့ကြောက်ဖြူဒီနေ့စိတ်ကန်းစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်ထုတ်မယ်ပေါ့နော်။အဲ့နားလည်မှုစာချုပ်တော့ပေါ့နော်။ไอ้เจ้าอยู่นี่เนี่ยสแกนสีมันเกยอ่ะตุ๊บีเนี่ยด่าเจียงทรัพย์ปอกถูกแล้วဖြစ်တယ်နောက်ตู้ด้วยติกงมีซีซิ้งหมู่เนี่ยแหละด่าไอ้อ่ะนี่ด่าဖြစ်ตัวเองตัวกงนึงเบ้ဖြစ်တယ်ด้วยตู้ด้วยก็อายุชื่ออ่ะไอ้มาตะชู่ติ้มม้อเนี่ยกูสิงคโปร์อ่ะนี่กุ่ยไปแล้วตั้วจ่าล่ะดีหาด่าเจ้าอยู่ล่ะปีตัวเองสิงคโปร์ตองဖြတ်เสียไม่รู้တော့เจอรู้สิโตติ้มม้อตลอดเมียนๆลาနိုင်เลยเพราะว่าเจียงใหม่อ่ะโตเลยอสินดีล่ะป่ะไอ้สุนอกสิงคโปร์ตองโหสิกาอ่ะบัวနိုင်ပြီးကျွန်တော်တို့ကျောက်ဖြူကပို့ပြီးတော့တိုးတက်နိုင်တယ်။အဲ့ဒါကြာကျွန်တော်တို့ဘောင်ကပြေကပင်မိုးတွေဆက်ခဲ့တဲ့ဝင်ငွေတွေရမယ်။နောက်လုပ်ငန်းကင်ကလုပ်ကင်ခွင့်ရေးတွေရမယ်။ဒီကကျောက်ဖြူကြီးနဲ့စင်ကန်စီမံကိန်းကြီးအောင်မြင်ဖြစ်ဖို့အတွက်သူလက်ရှိရေကင်ဒေသမှာဖြစ်ပြနေတဲ့ကိစ္စတွေအဲ့ဒါငင်းကြက်မှဖြစ်မယ်။မငင်းရရင်တော့သူဘယ်လိုမှလုပ်လို့မရအောင်။သူကလုပ်ဖို့အတွက်ဆုံးဖြတ်ပြီးပြီဆိုတော့ငင်းကြက်အောင်သူတနည်းထားရင်လုပ်ပြရမှာပဲ။ဒီမငင်းပသက်ဖြစ်နေတဲ့အီပြဿနာတွေဟာတွေကိုလည်းသူကကင်ွယ်မယ်လို့ခင်ဗျာဘယ်သူက KIA နဲ့လည်းအဆင်ပြေတော့ KIA နဲ့ AI လည်းဆက်ဆက်ရှိတော့သူပြောတော့ရတာပေါ့လေသူလာရင်ပြေရသွားနိုင်လို့ထင်တာ
အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ဒေါက်တာတင့်ဆွေကတော့တရုတ်နိုင်ငံကိုမြန်မာပြည်သူတွေစိုးရိမ်နေကြတာဟာကြိုးကြောင်စီလျော်တယ်လို့ပြောပါတယ
်စီးပွားရေးဂျင်းနီမြန်မာမှုတွေရောတရုတ်နိုင်ငံတမ္ပါကြီးရဲ့ခုသူအမ်တမဖြစ်စေရင်တဲ့ဒီခပတ်လမ်းမကြီးကိစ္စဒီကိစ္စကိုတရုတ်ကအတော်ဖြစ်ချင်ပါတယ်ဖြစ်စင်တာကလည်းဗမာနိုင်ငံမပါရင်ဖြစ်တဲ့မဟာစီမံချက်ကြီးဖြစ်တော့ဒီကိစ္စကိုဆောင်ပြီးနိုင်တယ်လို့ဆိုပါတယ်ခင်ဗျအဲ့တော့ယင်းနည်းမြန်မှုတွေဗမာနိုင်ငံလာလားဗမာနိုင်ငံလည်းအကျိုးရှိတယ်လို့ပြောတဲ့အမြင်ဟာကျွန်တော်သုံးသပ်ကြည့်တော့ကအခုကျွန်တော်တို့တရုတ်ပဲအဓိကထားပြောကြပါစို့ယင်းနည်းမြန်မှုတွေခုအများကြီးလောက်ထားတာရှိပါတယ်အဲ့ဒီတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေတော့အကျိုးရလာတယ်လို့မြင်ကျွန်တော်ကတော့မေမေရရမမြင်ဘူးခင်ဗျာလောက်ကန်ပို့ရတာလောက်ဘုကလွဲရင်ကျွန်တော်တော့သိထူးတယ်လို့မထင်တဲ့တွေကျွန်တော်စိုးရိမ်မှုဘက်ကိုပို့ပြီးတော့တာပါတယ်နောက်တစ်ခါခုနေဆက်ဒေတာဟလာမငင်တက်မှုတွေကိစ္စမှာတရုတ်နိုင်ငံရဲ့ပတ်ဝန်းပတ်သက်မှုအပေါ်ပါလဲအများကြီးပုံပြရှိကြတော့ကတကယ်လို့သာတရုတ်နိုင်ငံဟာသူအကျိုးစီးပွားတစ်ခုခုတည်းအဲ့ဒါလိုကျူတင်ဖန်တီးထားတဲ့ပြဿနာတွေနဲ့အရောက်ဝယ်အပေးယူလုပ်မယ်ဆိုရင်ဒါဟာရိုးသားမှုရှိတဲ့နိုင်ငံငန်းဆက်ဆက်ရဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျသို့တော်လည်းပဲကျွန်တော်သိကြီးမစွရင်တာတစ်ခုရှိပါတယ်တရုတ်နိုင်ငံရဲ့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စု၃စုလောက်အတွင်းမြန်မာနိုင်ငံမှာလွှမ်းမိုးချုပ်ကိုင်မှုခြေလှယ်မှုများလွန်းတာကိုဒီလက်ရှိအစိုးရသဘောကတမရုံကိုနိုင်ငံလေဆိုမှုရှိခဲ့တယ်လို့ကျွန်တော်ကယူဆတယ်ဒီတွင်လက်ရှိအစိုးရဟာဒီတင်းကြမ်းတလာလို့ရှိရင်မြန်မာနိုင်ငံရဲ့အကျိုးစီးပွားကောက်ဝေးကြီးကိုပို့ပြီးတော့ဆောင်ပြဆွေးနွေးကြလိမ့်မယ်လို့ကျွန်တော်ထင်တယ
်အဲဆရာဟင်းလက်ကတော့ကြောက်ဖြူစီမံကိန်းကိုရရင်မြေဆုံစီမံကိန်းကိုတရုတ်ကမေ့ပြစ်နိုင်တယ်လို့ ICJ ကိစ္စမှာလည်းတရုတ်နိုင်ငံဟာမိတ်ဆွေကောင်ဖြစ်တယ်လို့ဝေဖန်ပါတယ
်စီမံကိန်းပြစ်တာပေါ့နော်မြေဆုံစီမံကိန်းပြစ်တာတော့သူကမလုပ်တော့ပါဘူးလို့ပြောလိုက်ရင်ဘာပြည်သူတွေအားလုံးကတော်တော်ဝန်တာဝါကြမှာ။ကျန်တဲ့ကိစ္စတွေလည်းပြုံမုံကြီးရုပ်ဆက်ကြီးဥစ္စာကြီးအစပြည်လေသွားနိုင်တယ်လို့ထင်တယ်။ဦးလောလောဆယ်ကတော့ဒီကိန်းကိစ္စတွေမှာရောဟုတ်လား။ဒီလူမျိုးတုံးတပ်ပြမှုဆိုပြီးတော့ဆွဆွဲနေကိစ္စတွေမှာရောနောက်နိုင်ငံဟိုဘက်ကလည်းဘယ်ဟာပြူဖီအားပြန်ပြီးနေကာလမှာသူကမိတ်ဆွေကောင်းအနေနဲ့ဒီဘက်ကရက်တီပေးလို့သာကျွန်တော်အသက်ယူချောင်းမှာ။
ဆရာတင်းဆွေကတော့မြန်မာပြည်အတွက်တရုတ်နဲ့ဆက်ဆံရေးကောင်းဖို့လိုသလိုဒီမိုကရေစီထွန်းကားပြီးလူ့အခွင့်အရေးလေးစားတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းအဆင်ပြေဖို့လိုပါတယ်။အမေရိကန်အစိုးရဟာပိတ်ဆို့မှုကအစမြန်မာပြည်သူတွေမထိခိုက်အောင်အထူးသတိထားနေတယ်လို့ပြောပါတယ
်။အဲဒီ ICJ ကိစ္စပေါ့နော်။နောက်တစ်ခါလူ့အခွင့်အရေးကိစ္စဒီကိစ္စတွေကြည့်လို့ရှိရင်ဒေါ်နယ်ထရမ့်ရဲ့အစိုးရဟာအဲတခြားကိစ္စတွေကိုကဘာအမြင်ကလည်းကဘာကအမြင်နေတယ်သူကဟိုတူတော့လဲပဲဒီဗမာနိုင်ငံကိုအဲ့ဒီကိစ္စကိုအရေးယူဆောင်ရွက်တဲ့အခါမှာသူကအီယူတို့ကလည်းတမရတို့နဲ့မတူဘဲနဲ့ တော်ဝင်ရှိတယ်လို့ယူဆတဲ့ပုံကိုယ်ဒီဥပမာအဲတက်မလို့အရာရှိတယ်ပေါ့နော်အဲ့ဒါကိုပြတ်မှတ်ထားပြီးတော့တန်ခတ်ရည်ယူမှုလုပ်ပါတယ်အဲ့တော့သူ့ရဲ့ဟိုမရင်တပါနိုင်ငံနဲ့ဆက်ဆံရေးဟာတီးခြားဆန်နေအဲကြောင့်လည်းပဲအခုနောက်ဆုံးဘလောက်ပဲမမနိုင်ငံမှာကမ္ဘာမှာနာမည်ပြင်းနေပြီအမေရိကန်ဟာဒီတော်ဆန်စုကြည်ပေါ့နော်ဒီ NLD ဆိုတာပေါ့ဒီဆိုတာပေါ့မှာဆက်ဆံရေးကပြန်ပြီးတော့တက်မှတ်လာစရာရှိမလားလို့ကျွန်တော်အကောင့်ပဲကိုမျိုးလဲမှာလေခင်ဗ
ျတစ်ဆက်ထဲမှာပဲတရုတ်နိုင်ငံဟာရှောင်လွဲမရတဲ့အိန္ဒိချင်းဖြစ်ပေမဲ့အိန္ဒိယနိုင်ငံလိုနောက်ကျောစိတ်ချရတဲ့နိုင်ငံတခုတော့မဟုတ်ဘူးလို့ဒေါက်တာတင့်ဆူကပြောပါတယ်ဟုတ်ကဲ့ဒီစကားမှန်မယ်ဆိုရင်ရှီကျင်းပင်ရဲ့ဒီခီးစဉ်ဟာကျွန်တော်တို့အားလုံးသတိထားရမယ့်ခီးစဉ်ပါပဲခင်ဗျ